2019ခုနှစ်မှာရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိုက်နယ်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးရတာနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုဂျန်နိုဆိုက်ဆွဲခြင်းနဲ့မြန်မာနိုင်ငံရင်ဆိုင်နေရချိန်မှာနိုင်ငံတကာကမြန်မာလူထုနစ်နာအောင်မလုပ်ကြဖို့အတွက်ကက်သလစ်ဖုန်းတော်ကြီးကာဒီနယ်ချားလ်စ်ဘူကပန်ကြားလိုက်ပါတယ်။အပြစ်ကျူးလွန်သူကိုအပြစ်ပေးနိုင်ဖို့အတွက်စူးစမ်းနေချိန်မှာမြန်မာလူထုတရက်လုံးပေါ်မှာတိမ်ကျုံပြီးအပြစ်မတင်ချဖို့နဲ့ဒီမိုကရေစီရေးကြိုးပမ်းမှုအတွက်ချီလှမ်းနေတဲ့မြန်မာကိုကဘာမှာဝန်ဆက်အောင်ဝိုင်းဝန်းကူညီချဖို့ဒီဇင်ဘာလဆန်းမှာပဲကြေညာချက်ထုတ်ပြန်ပြီးပြောကြားခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာပြည်ထောင်ကိုမဖြေရှင်းနိုင်သေးတယ်လို့ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတိုင်းဒေသလက်နက်ကင်တွေနဲ့တိုက်ပွဲတွေဖြစ်နေစေမြန်မာနိုင်ငံရဲ့ပထမဦးဆုံးကက်သလစ်ယဟန်မတ်ဖြစ်တဲ့ Charles Bo ဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်ဒီဇိုင်းမတ်မတ်ကြိုးပမ်းနေသူဖြစ်ပါတယ်။ငြိမ်းချမ်းရေးရဖို့တရားမျှတမှုရှိရမှာဖြစ်တယ်လို့အမှန်တရားကိုအတိမတ်ပြုမှအမျိုးသားပြန်လည်တည်မြဲမှုရှိမှာဖြစ်ကြောင်းနဲ့အခုချိန်ဟာအမှန်တရားကိုရောတရားမျှတရေးငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးတွေအတွက်စူးစမ်းကြဖို့အချိန်တန်ပြီဖြစ်ကြောင်းCardinal Charles Bo ကပြောပါတယ်ဆယ်စုနှစ်ပေါင်းများစွာစစ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာအခုချိန်မှာဒီမိုကရေစီအကူပြောင်းကာလဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့အထူးကိတ်မခံနိုင်တဲ့ဒီအခြေအနေကိုကမ္ဘာကနားလည်မှုနဲ့အကူအညီတွေပေးကြဖို့ပါပန်ကြားခဲ့တာပါရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းကြေညာထားပါတယ်။မြန်မာပေါ်မှာဂမ်ဘီယာကနိုဝင်ဘာလထဲမှာ ICJ နိုင်ငံတကာခုံရုံးမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆွဲချက်တင်ခဲ့တယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ FFM ကလည်းဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တခြားစစ်တပ်အကြီးအကဲ၅ဦးကိုလူမျိုးရုံးတပ်ဖြတ်မှုနဲ့လူမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြောင်းဆွဆွဲထားတာလည်းဖြစ်ပါတယ်။